ရခိုင်မြောက်ပိုင်းမှာဖြစ်ပျက်သွားတဲ့အခြေအနေတွေပေါ်နိုင်ငံတော်အတန်းငယ်ပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့ပြည်ပြည်စုံစုံသိရှိထားဖို့မရဘူးလို့မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့ဗီဒီယိုနိုင်ငံသားကြီးဝန်ကြီးဘော်ရစ်ဂျွန်ဆင်ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်မြန်မာအစိုးရကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာကိုလည်းတောင်ဆန်းစုကြည်ကိုတိုက်တွန်းပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ကိုသားညွန်ဦးကပြောပြမှာပါ။
တရကြောင်မြန်မာနိုင်ငံကြီးစင်လာရောက်ခဲ့တဲ့ဘရစ်ဆယ်နိုင်ငံကြီးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာဒီလိုမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတာနဲ့ရခိုင်မြောက်ပိုင်းမောင်းနှောင်းမြို့နယ်ကပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။သူနဲ့အတူသတင်းတောက်ချုပ်လည်းပါသွားပြီးတော့အဲဒီမှာတော့ပြည်သူ့ဝန်ကြီးဒေါက်တာဝင်းရဲအီကသူ့ကိုလိုက်လံရှင်းပြတဲ့နေရာမှာမွတ်စလင်ရွာသားတွေကသူ့ရဲ့ကြေးရွာတွေကိုသူတို့ကိုယ်တိုင်မီးရှို့ခဲ့တာဆိုပြီးတော့ရှင်းလင်းပြောပြနေတာတွေ့ရပါတယ်။ဒါနဲ့လည်းဒီပြောဆိုချက်အပေါ်မှာတော့ဘရစ်ဆယ်နိုင်ငံကြီးဝန်ကြီးဘော်ရစ်ဂျွန်ဆန်ယုံကြည်ပုံတော့မရပါဘူး။သူဟာဒီမတိုင်ခင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့အဲ့ဒါဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါဒုက္ခသည်တွေနေရာပြန်ကြီးမှာနိုင်ငံတကာရဲ့ကြီးကြပ်မှုလိုအပ်တယ်လို့သူကသတင်းတောက်တွေကိုပြောခဲ့ပါတယ
် Well, I think the key thing is that the villagers are still so frightened that they weren't able even to save
ဒီကပြဿနာကတော့ရွာသားတွေအနေနဲ့မီးလောင်ခံရတဲ့သူတို့နေအိမ်တွေစီပြန်ဖို့ဆိုတာတော့အတော်လေးကိုထိတ်လန့်တုန်လှုပ်နေကြတာပါဒီရွာသားတွေကသူတို့ရင်သူတို့ပြန်ပြီးတော့မိရှို့လာလို့ပြောတဲ့စကားတွေလည်းကြားရပါရဲ့ဒါပေမဲ့ကြီးရွာသားတွေကတော့ဒါအလုံးကြံပြောတာလို့ဆိုကြပါတယ်ကျွန်တော်ရဲ့တကယ်ဆိုရင်ကတော့အခုဒုက္ခသည်စခန်းကနေကျိုးစွေးစခန်းတက်တွေကိုပို့လိုက်နေချင်းလေးပါသူတို့အဲ့ဒီမှာနေကြမှာမဟုတ်ပါဘူးဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂရဲ့ကြီးကြပ်မှုလိုတယ်ဆိုတာကိုကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာအသေးချာပြောခဲ့တာပ
ါဒုက္ခသည်တွေကိုစီစစ်ပြီးတော့နေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အချင်းတက်မှတ်ပြီးတော့ဆောင်ရွက်ခဲ့ပြီးမယ်အခုချိန်ထိအောင်မြင်မရှိသေးပါဘူး။လူခွင့်ရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအစိုးရတွေဘက်ကတော့သူ့ရဲ့မူရင်းဒေသမှာနေထိုင်နိုင်ဖို့ဆိုလို့ရှိရင်ဒီစိတ်ချလုံခြုံမှုရှိမှသာဒုက္ခသည်တွေနေရာပြောင်းရေးဖြစ်နိုင်တယ်ဆိုပြီးတော့ထောက်ပြနေပါတယ်။ဘရစ်ရှ်နိုင်ငံကြီးဘော်ရစ်ဂျွန်ဆန်အနေနဲ့ဒေါ်ဆန်းစစ်ကြီးနဲ့တွေ့ဆုံစဉ်မှာဗာရင်းညာဆွေးနွေးခဲ့တယ်လို့ဆိုတာမေးမြန်းကြတော့ဒီအရေးမှာဒုက္ခသည်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒီအရေးမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒေါ်ဆူရဲ့ခေါင်းဆောင်မှုကိုသူတိုက်တွန်းခဲ့တယ်လို့ပြောပါတယ
်။ To be honest, I'm not sure she really understands the full horror.of what has happened up here I don't think she's
you know the boy just not sure that Thailand sia so so wa ဖြစ်ဖြစ်နေတာဒီပြည်စုံလုံးကိုဒေါ်ဆန်းစုကြည်တကယ်နားလေသိရှိမယ်ဆိုတာမသိကြပါဘူးအခုကျွန်တော်မြင်တွေ့နေရသလိုရရင်နဲ့သူလိုက်ကြည့်လိုက်မယ်လို့မထင်ပါဘူးဒါကြောင့်သူနဲ့တွေ့လို့ကျွန်တော်တတ်နိုင်ဆုံးပြောခဲ့တာကသူ့ရဲ့ခေါင်းဆောင်မှုကိုကျွန်တော်ယုံပါတယ်သူ့ဘဝမှာတကယ်လို့မယုံနိုင်ကြရည်သူလုပ်ခဲ့တာပါအခုမြန်မာပြည်မှာဖြစ်နေတာတွေမြင်ရတာမြန်မာပြည်သွားနေတဲ့လမ်းကြောင်းကိုကြည့်ရတာအင်မတန်ကိုဝမ်းနည်းစရာပါသူတွေနဲ့ကြောင်းလေးတွေလုံနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့ဒီလိုဒုက္ခသည်တွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့သူတို့သဘောဆန္ဒအတိုင်းသူတို့နေအိမ်တွေကိုပြန်လာဖို့ဆိုရင်တော့နိုင်ငံတကာအဖွဲ့အစည်းတွေကသူ့အနေနဲ့တာဝန်ပတ်သက်ခွင့်ပေးဖို့လိုပါတယ်
။အာဆာလနဲ့ကင်ကြမ်းဖက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းလူမျိုးရေးတပ်တွေရဲ့နေအိမ်ရှင်းလင်းရမှာလူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့နိုင်ငံတကာဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။မြန်မာအနာဝင်ဘက်ကတော့ဒုက္ခသည်တွေထပ်ပြီးတဲ့ကိစ္စမှာအာဆာရဲ့ချင်းချောက်မှုနဲ့အခြားအကြောင်းတရားတွေကြောင့်လာဖြစ်တယ်ဆိုပြီးတော့ငြင်းဆန်ပါတယ်။အနာဘောနီရဲ့ဆုံရဆစ်စီမှုတွေအရအင်းဒီရွာလူတပ်မှုလောက်ကိုပဲဝန်ခံထားပြီးတော့ကျောင်းနဲ့ဆွဆွဲချက်အများစုဟာတစ်ဖက်တည်းပြောဆိုချက်တွေသာဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်။ဘရစ်ရှ်နိုင်ငံရဲ့ဝန်ကြီးကတော့ဒေါ်ဆုအနေနဲ့ဒီအခြေအနေတွေကိုပြည့်ပြည့်စုံစုံတကယ်ပဲသိရလားဆိုတာတံပြရှိထားပုံရပါတယ်
။ I'm afraid I have to say that talking to politicians in
ဒီလိုနိုင်ငံသားတွေနဲ့ပြောခဲ့ဆိုခဲ့ကြားခဲ့ရတဲ့များတော့ဆူလိုဝါဖြစ်ဖြစ်သွားမှုတွေနဲ့ကြီးကြီးမားမားထိခိုက်ဆုံးရှုံးမှုတွေကိုသောစုအနေနဲ့ပြည်ပဆုံးဆုံးသိရမယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်လူသားချင်းချင်းအခုလိုလောက်ရမျိုးတွေကိုခင်ဗျားအရင်ကကြုံဘူးလားမကြုံဘူးလားတော့မသိပါဘူးကျွန်တော်ဘောမှာဒီအခြေအနေမျိုးတစ်ခါမှမမြင်ဘူး
ဒီခိုင်မြောက်ပိုင်းအခြေအနေအစိုးရရဲ့ကံကြံမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုတွေတွန်းမြင့်လာခြင်းပါပဲအင်းဒီရွာကိစ္စနဲ့ပတ်သက်ပြီးတော့ writer သတင်းဌာနရဲ့ပြီးခဲ့တဲ့အပတ်သတင်းထုတ်ပြန်ချက်ကြောင့်နိုင်ငံတကာမှာလည်းစိုးရိမ်မှုတွေကပိုတိုးလာပါတယ်အခုလာမယ့်သတင်းပတ်ထဲမှာဆိုရင်လည်းကုလသမဂ္ဂလူမျိုးကောင်စီမှာမြန်မာပြည်ကိစ္စကိုစနစ်ဝယ်ရှိနေပါတယ်ခင်ဗျာ
ကိုယ်တန်းညုံပြောပြသွားတာပါ